မြန်မာနိုင်ငံတွင်ဆ ਿਆ နာတင်ပြတဲ့နောက်ပြည်တွင်းသတင်းဌာနအတော်များများပိတ်သိမ်းခံရသလိုကြံနေတဲ့သတင်းဌာနတချို့မှလည်းအခက်အခဲတွေကြားရှင်သန်ရပ်တည်နေကြရတယ်လို့သတင်းသမားတွေကပြောပါတယ်။ဒီအချိန်ရန်ကုန်ကသတင်းပေးပို့ထတာကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းသတင်းဌာနအတော်များများလိုင်စင်ပိတ်သိမ်းခံခဲ့ရပါတယ်။ပြည်တွင်းသတင်းဌာနတချို့ပိတ်သိမ်းကြသလိုတချို့သောလက်ချိုးရေတွက်လို့ရတဲ့သတင်းဌာနအချို့ကတော့နိုင်ငံရေးအခင်အကျင်းတင်မှာလုပ်ငန်းရေရှည်ရပ်တည်ရေးအတွက်အခက်အခဲတွေကြားကရှင်သန်နေရတယ်လို့ဆိုပါတယ်။သတင်းဌာနတစ်ခုအနေနဲ့ရပ်တည်နိုင်ရေးမှာအတော်လေးခက်ခဲလာနေသလိုသတင်းဌာနတွေနဲ့သတင်းသမားတွေအများစုဟာချိန်ချမှုအမျိုးစုံရပ်တည်နိုင်ဖို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့မန္တလေးအခြေစိုက် VOM Voice of Myanmar သတင်းဌာနကိုတည်ထောင်သူဦးနေလင်းကပြောပြပါတယ်။
နာဆာကအာနာရယူပြီးတဲ့နောက်ပိုင်းမှာကျွန်တော်စကလုံးအစစီစေးရတယ်။အာနာသိမ့်တယ်လို့ဟိုရေးလို့မရဘူး။စစ်ကောင်စီလို့ကျွန်တော်တို့အတွင်းနဲ့နေတဲ့လူတွေကရေးလို့မရဘူး။အဲ့လိုရေးလို့ရေးလိုက်ရင်လည်းပြဿနာရှိမယ်။နောက်တစ်ခါမရေးလို့ဆိုပြီးတော့ဟိုတစ်ဖက်ကလည်းကျွန်တော်တို့ကိုသွတ်ဆွဲတာမျိုးစုံတွေရှိတယ်။ဒါတွေတုံးတော့ဒါစစ်တပ်ရဲ့မီဒီယာတို့ဟိုအဲ့လိုမျိုးရိုင်းဆိုင်တိုင်းတချို့ဆိုဘောမလို့ဒါမျိုးတွေပြောခံရတာမျိုးတွေရှိတယ်။ဖက်မြဖို့ကျွန်တော်တို့ကတော်တော်ကိုတတိထားပြီးတော့တည်င်းကကြီးနေရတယ်အခက်ခဲကဒီဒီစဲဥပဒေကလည်းတစ်မျိုးပေါ့ဒီတော်လန်ရေးဆိုတဲ့အုပ်စုရဲ့အမြင်ကလည်းတစ်မျိုးဒီကြားထဲမှာကဒီဂျာပီရုံးထဲမှာနေရတဲ့မီဒီယာကတအားကိုကြားညံ့နေတာပေါ့ဘယ်မြအောင်စူးစမ်းပေမဲ့လည်းဘယ်သူမှမကြိုက်ဘူးနှစ်ဖက်စလုံးကမကြိုက်ဘူးအဲ့လိုမျိုးဖြစ်နေတယ်နော်အဲ့တော့ကြာကျွန်တော်လွတ်လပ်ခွင့်ကတော့တော်တော်ကြီးကိုချင်းချောက်ခံရတယ်အသက်အန္တရာယ်ကိုကျွန်တော်တို့ကစိုးရင်ရတယ်
VOM သတင်းဌာနနဲ့ Editor ချုပ်ဦးနေမျိုးလေးနဲ့သတင်းထောက်တဦးဟာအာဏာသိမ်းပြီးတဲ့နောက်နှစ်လအကြာဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။ထောင်ကပြန်လည်လာပြီးတဲ့နောက်မှာသတင်းဌာနကိုဆက်လက်လုတ်ကိုင်းနေသူလည်းဖြစ်ပါတယ်။ယနေ့ခေတ်သတင်းဌာန Editor ချုပ်ဦးသက်စင်ကတော့သတင်းဌာနအနေနဲ့ပြည်တွင်းမှာရပ်တည်နိုင်ဖို့စိန်ခေါ်ချက်တွေမျှဝစွာရှိနေသလိုအာဏာပိုင်တွေအပြင်ပြည်ပကဝေဖန်တက်ခိုက်မှုတွေရဲ့အတန်းကိုပါရင်ဆိုင်ကြုံတွေ့နေရတယ်လို့ပြောပါတယ်
။ဟုတ်တယ်ကျွန်တော်တို့အထက်မှနေရတာကဒီမှာလူကြီးရေးတယ်လို့မျိုးရေးလို့မရအောင်အစီအစဉ်သစ္စာဖောက်တယ်လည်းမဟုတ်ဘူးအာနာဘင်းနဲ့ပေါင်းနေရလည်းမဟုတ်ဘူးကျွန်တော်တို့ကျင်းတဲ့ကြောင့်လုပ်တယ်နှစ်ဖက်ခံစားရတယ်တစ်ဖက်ကအာနာဘင်းအောက်မှာရုံးကန်နေရတဲ့တစ်ဖက်ရှိတယ်လို့တစ်ဖက်ကလည်းအပြင်မှာရှိတဲ့နိုင်ငံသမားတွေမီဒီယာသမားတွေကကျွန်တော်တို့ကိုဒီလိုအာနာဘင်းနဲ့ပေးစားစစ်တပ်နဲ့ပေးစားတဲ့ကိစ္စတွေဖြစ်တယ်တစ်ဖက်မှာကျွန်တော်ဒီဘက်မှာရက်တီမျိုးရရပြန်အပြင်ကနေကျွန်တော်တို့ရက်တီလို့မရအောင်ကျွန်တော်တို့ကဟိုမီဒီယာရဲ့ခုံကက်စီသောအောင်လို့ကျွန်တော်ရက်တီလုံးဝရက်တီလို့မရအောင်လုပ်တဲ့သဘောပါတဲ့ခါကျတော့အဲ့နာကလည်းကျွန်တော်တို့ရဲ့ဆန်နေစင်းလက်ခုံချူပေါက်တာပဲကျွန်တော်မှနှစ်ဖက်ခံစားရတယ်တစ်ဖက်ကအနာပိုင်အောက်မှာလုံနေရတဲ့အတွက်ကျွန်တော်တို့ဘတော်တော်ဒီဒီကြီးစားရတယ်နေ့စဉ်နဲ့အနာကျွန်တော်မှာစိတ်ခေါမှုကြီးရှိတယ်တစ်ဖက်မှာလည်းကျွန်တော်တို့နီးမျိုးစုံနဲ့မျိုးစုံနဲ့တိုက်ခိုက်ပြီးတော့ကျွန်တော်တို့ရက်တီလို့မရအောင်လုပ်နေတဲ့အင်အားစုတွေလည်းပြင်ပါရှိဘတော်တော်ဆင်းစစ်တွေဖြစ်တယ်အဲ့ဒါအရေးကြီးပါ
2023ခုနှစ်ဖေဖော်ဝါရီလကစစ်သက်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ယာနဲ့ချီတဲ့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေနဲ့သတင်းဌာနတွေကိုပိတ်ပင်တာတွေသတင်းသမားတွေကိုတပ်ဖြတ်တာအပါအဝင်သတင်းမီဒီယာလိုလာခွင့်တွေကိုနှိမ့်လမျိုးစုံနဲ့ပိတ်ပင်ခံခဲ့ရပါတယ်။ဒါကြောင့်လဲသတင်းသမားအတော်များများဟာနေဆက်နဲ့တိုင်းရင်းသားဒေသတွေကိုတင်းရှောင်ကြရပြီးတော့သတင်းဌာနတချို့ကတော့နေဆက်နဲ့တိုင်းရင်းဒေသတွေမှာလည်းဆက်ပြီးတော့ရက်တီရှင်းတန်းနေပါတယ်။ကရင်ပြည်နယ်ကြားကာလအုပ်ချုပ်ရေးကောင်စီ IEC နဲ့ကရင်အမျိုးသားအစည်းအရုံး KNU ကမကြာသေးခင်ကထုတ်ပြန်တဲ့မီဒီယာကျင်းဝတ်ဆိုင်ရာညွှန်ကြားချက်တွေကြောင့်သတင်းသမားတွေအကြမ်းမဆွေးမှုတချို့ရှိလာပါတယ်။ဒါပေမဲ့လည်းသတင်းမီဒီယာတွေကိုအထူးတင်းကျပ်လာတာမျိုးတော့မတွေ့ရသေးဘူးလို့စစ်ပွဲသတင်းတွေယူနေတဲ့အလွတ်တန်းသတင်းထောက်ကိုမင်းထက်ဆန်ကပြောပါတယ်။
ဟိုတိုက်ပွဲဧရိယာမှာဟိုဒီတဲ့ယူတဲ့အချိန်မှာကြုံရတဲ့အခက်အခဲပုံစံမျိုးပါပဲပေါ့နော်ဒီတဲ့မီဒီယာနဲ့ပတ်သက်ပြီးတော့ဟိုအရေးကြီးတယ်လို့ယူနားလည်ထားတဲ့လူကြီးတွေကြတော့လေဟိုတဲ့မေးရတာပြောရတာအဆင်ပြေတယ်ပေါ့နော်တချို့အောက်ရှေကတဲ့မီဒီယာအကြောင်းတဲ့မီဒီယာသူတို့အတွက်အရေးကြီးတယ်ဆိုတော့မသိတဲ့လူတွေအတွက်ကြတော့လေဟိုပေါ့တဲ့မီဒီယာတဲ့တောက်ဆိုလို့ရှိရင်ဟိုပေါ့တလန်တို့ပုံစံမျိုးထင်တဲ့ဟာမျိုးပေါ့နော်ပြီးတော့ချင်းဟိုပေါ့assess မလုပ်ရှင်တဲ့ဟာမျိုးတွေတော့ဒါတာကြုံရတာတော့ရှိတယ်ပေါ့နော်ဒါလည်းဟိုအမြဲတစေကြီးတော့ဖြစ်တာတော့မဟုတ်ဘူးပေါ့နော်ထုတ်ပြန်ချက်တွေထုတ်ပြန်ပေမဲ့လည်းပေါ့နော်ထုတ်ပြန်ပေမဲ့လည်းကျွန်တော်လက်ရှိယူနေတဲ့အခြေအနေကတော့အဲ့လိုမျိုးအရန်ကြီးတင်းကျပ်သွားတာကန့်တတ်တာမျိုးတော့မရှိပါဘူးပေါ့ဟိုလိုမျိုးအရန်ကြီးပြီးဟိုမျိုးဖိနှိပ်ကန့်တတ်တာမျိုးတော့ကျွန်တော်တို့မကြုံရသေးဘူး
လက်ရှိမြန်မာနိုင်ငံဟာတည်နှမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံအဖြစ်ရပ်တည်နေတယ်လို့ CPJ ခေါ်တည်နှမားများကာကွယ်ရေးအဖွဲ့အစည်းအဝေးစာမှာဖော်ပြပါတယ်2023ခုနှစ်အတွင်းတည်နှမားအများဆုံးအဖမ်းခံရတဲ့နိုင်ငံဟာတရုတ်ဖြစ်ပြီးတော့မြန်မာကဒုတိယအများဆုံးဖြစ်ပါတယ်။ပြင်သစ်အခြေဆိုင်နယ်စည်းမခြားတည်နှမားများအဖွဲ့ RSF ရဲ့နှစ်ပတ်လည်တည်နှလွတ်လပ်ခွင့်အညွန်ကိန်းအရာဆိုရင်လည်းစစ်ကောင်စီအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာတည်နှလွတ်လပ်ခွင့်အခြေအနေတွေကျဆင်းနေပြီးကမ္ဘာသလွားနိုင်ငံပေါင်း180အနက်တည်နှလွတ်လပ်ခွင့်အဆင့်183နေရာမှရှိနေကြောင်းထုတ်ပြန်ထားပါတယ်။